အစိုးရရဲ့ဘဏ္ဍာငွေမှာနိုင်ငံပိုင်လုပ်ငန်းကရတဲ့ငွေကတဝက်လောက်ပါဝင်ပါလေစီးပွားရေးကဏ္ဍအများအပြားမှာနိုင်ငံပိုင်လုပ်ငန်းရှိနေပြီးလုပ်ပိုင်ခွင့်တွေများပြားတာမူတိုင်းပြည်စီးပွားရေးမှာအလွန်အရေးကြီးပါလေဒါပေမဲ့နိုင်ငံပိုင်လုပ်ငန်းအများအပြားရဲ့လုပ်ပိုင်ခွင့်တွေရည်ရွယ်ချက်ဟာရှင်းလင်းပြတ်သားမှုမရှိဘဲလုပ်ပုံကိုင်ပုံဟာလည်းနိုင်ငံတကာမှာတုံးနေတဲ့စံနှုန်းတွေနှိမ့်ချနေတယ်လို့ဆိုပါတယ်Natural Resource Governance Institute နဲ့ Renaissance Institute ကပညာရှင်တွေဖြစ်တဲ့ Andrew Bauer, Akahin Kinsoti, Matthew Hamilton နဲ့ Paul Schottel တို့ရေးသားပြုစုပြီးမကြာမီကထုတ်ပြန်တဲ့နိုင်ငံပိုင်လုပ်ငန်းများပြုပြင်ပြောင်းလဲရေးစာရမှာဖော်ပြထားတာပါပဲ။နိုင်ငံပိုင်လုပ်ငန်းကို Corporation သို့မဟုတ်ပုဂ္ဂလိကပိုင်လုပ်ဖို့စီအစိုးရက1990ပြည်လုံးနှစ်တွေမှာရွေခဲ့ပြီးလွတ်လပ်စွာလုပ်ပိုင်ခွင့်ပေးခဲ့ပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းအများအပြားကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်အစိုးရအတွက်ဗန္ဒန်ကြီးဝင်တုပ်ဝင်ပိုးရွတ်ချသွားပါတယ်။အများရတာရှိသလိုအရှုံးပေါ်တာလည်းရှိပါသေးတယ်။ကုန်ကျစရိတ်များပြီးကောင်းစွာမလဲပတ်နိုင်လို့ထုတ်လုပ်မှုနဲ့ဝင်ငွေတိုးတက်မှုဘက်မှအားနည်းနေတာလည်းရှိပါသေးတယ်
။ဥပမာမြန်မာရေနံတဲ့တဘာဝဓာတ်ငွေလုပ်ငန်းဟာအကျိုးအတူကမ်းလွန်လုပ်ွက်တွေကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိသာပိုင်ဆိုင်ပါတယ်။ဒါပေမဲ့နှစ်စဉ်ရောင်းချနေတဲ့ဓာတ်ငွေအလုံးအတွက်အခွန်အခောက်တွေပေးဆောင်နေရလို့မြမရည်နံတဲ့ဓာတ်ငွေလုပ်ငန်းရဲ့ကုန်ကျစရိတ်ဟာပေးတင်ပေးတိုက်တာတဲ့ပုံများနေပါတယ်။အကျိုးတူလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ပါမြမကအခွန်ဆောင်နေတဲ့သဘောပါပဲ။ဓာတ်ငွေပိုင်လိုင်းအစုဆက်လုပ်ငန်းမှာလည်းဒီပုံစံအတိုင်းပါပဲ။2012မတိုင်မီကနိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရတဲ့အမြန့်ငွေအလုံးစီမံကိန်းနဲ့ဗဏ္ဍာရေးဌာနကိုပေးသွင်းရမှာဖြစ်ပေမဲ့အပြည့်အဝပေးသွင်းတာမျိုးမရှိခဲ့ဘူးလို့ဆိုပါရယ်နိုင်ငံပိုင်လုပ်ငန်းကများများရပြီးနည်းနည်းပေးတာကိုစီအစိုးရခေတ်ကလက်ခံတဲ့သဘောဖြစ်ပါတယ
်စီအစိုးရခေတ်ကကြီးကြပ်မှုအားနေတာကြောင့်နိုင်ငံပိုင်လုပ်ငန်းပေးသွင်းတဲ့အခွန်ငွေဟာအလွန်နည်းနေတယ်လို့ဆိုပါတယ်ဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ရေးလုပ်ပြီးမိမိဘာသာရည်တည်ရေးကိုရည်ရွယ်တော့ပြဿနာဖြစ်လာပါတယ်နိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရဲ့အမြတ်ငွေ55ရာခိုင်နှုန်းကိုသာအစိုးရဗန္ဒာငွေစည်းနဲ့ထည့်ပြီး55ရာခိုင်နှုန်းကိုအခြားစည်းများအားသာအကောင့်သို့မဟုတ်ကိုယ်ပိုင်ရန်ပုံငွေအနေနဲ့သိမ်းဆည်းထားပြီးလိုသလိုထုတ်ယူသုံးစွဲကြပါတယ်။2019ဇန်နဝါရီလအထိအခြားစည်းခေါ်ကိုယ်ပိုင်ရန်ပုံငွေမှာကျပ်ငွေဘီလီယံပေါင်း12,000ရှိနေပါတယ်။အဲ့ဒီနေ့ကဗန္ဒာရေးလုံငွေပြတ်မှုဟာကျပ်ငွေဘီလီယံ4,000သာရှိတာမို့အခြားစည်းခေါ်ကိုယ်ပိုင်ရန်ပုံငွေဟာအစိုးရအသုံးစရိတ်လုံငွေတဲ့သုံးစပုံများနေတာတွေ့ရပါတယ
်အမြငွေအများဆုံးသိမ်းဆည်းထားတဲ့နိုင်ငံပိုင်လုပ်ငန်းကတော့မြန်မာရည်နံနဲ့ဓာတ်ငွေလုပ်ငန်းနဲ့မြန်မာကြောင်းမြင့်ရည်နံလုပ်ငန်းတွေပဲဖြစ်ပါတယ်ရည်နံနဲ့ဓာတ်ငွေလုပ်ငန်းမှာရှိတဲ့အမြငွေပမာဏဟာ9နှစ်စွာအသုံးစရိတ်ညီမျှပြီးကြောင်းမြင့်ရည်နံရောင်းဝယ်ရည်နဲ့သိမ်းဆည်းငွေပမာဏဟာ182နှစ်စွာအသုံးစရိတ်နဲ့ညီမျှတယ်လို့ဆိုပါတယ်မြန်မာရည်နံနဲ့ဓာတ်ငွေလုပ်ငန်းဟာအမြတ်ငွေ90ရာခိုင်နှုန်းကိုသိမ်းဆည်းထားတာမို့သဘာဝအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းဟာ20ရာခိုင်နှုန်း၊ထိုင်းမှာ10ရာခိုင်နှုန်း၊ဗီယက်နမ်မှာ18ရာခိုင်နှုန်း၊အင်ဒိုနီးရှားမှာ9ရာခိုင်နှုန်းသိမ်းဆည်းထားကြပါတယ်။ဒါကြောင့်အမြတ်ငွေသိမ်းဆည်းမှုနဲ့သုံးစွဲမှုဆိုင်ရာမူဝါဒချမှတ်ပြီးပြည်သူတွေသိရှိနိုင်အောင်အွန်လိုင်းကနေထုတ်ပြန်ကြေညာဖို့အကြံပေးထားပါတယ်။
ရင်းနှံဓာတ်ငွေနဲ့ကြောင်းမြင့်လုပ်ငန်းကတင်းစီထားတဲ့ကိုပိုင်ရန်ပုံငွေကိုအကျိုးရှိအောင်ခွဲဝေမယ်ဆိုရင်ကျပ်ငွေ3ထရီလီယံနီးပါးသို့မဟုတ်ကျပ်ငွေသန်းပေါင်း3ထန်းနီးပါးထွက်လာနိုင်တယ်လို့ကမှန်းတာပါပဲဒါလို့ခွဲဝေသုံးစားလိုက်ပြီးနဲ့ရင်းနှံဓာတ်ငွေနဲ့ကြောင်းမြင့်လုပ်ငန်းတွေဟာပုံမှန်လည်ပတ်နိုင်မှာဖြစ်ပြီးတင့်ပေါ်တဲ့ကုန်ကျစရိတ်ကိုလည်းဆက်လက်သုံးစွဲနိုင်မယ်လို့ဆိုပါတယ်ဒါပေမဲ့အမြတ်ငွေသိမ်းဆည်းပုံနဲ့ပတ်သက်တဲ့ရင်းမြင့်ဥပဒေပြောင်းလဲလိုက်ရုံနဲ့နိုင်ငံပိုင်လုပ်ငန်းတွေဟာပိုပြီးလုပ်ရည်ကံ့ရည်ရှိလာမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့ဥပဒေနဲ့မီးဥပဒေတွေပုံမူကောင်းမွန်လာအောင်ပြင်ဆင်ရွေးဆဲတဲ့အပြင်ရွေကျက်အကောင့်တွေပုံမူနဲ့သွားဆောင်နိုင်မှုမှာလည်းရှင်းလင်းစွာဖော်ပြရပါလိမ့်မယ်။လုပ်ငန်းရွေကျက်နဲ့သွားဆောင်ရေးတတ်မှတ်ချက်မရှင်းလင်းတဲ့အတွက်အစိုးရကစောင့်ကြည့်ဖို့ခက်နေပါတယ်။တာဝန်ဝတရားကိုရှင်းလင်းစွာဥပဒေပြဋ္ဌာန်းထားတာမရှိတဲ့အတွက်လုပ်ငန်းသင်ကြောင်းတဲ့နေရာမှာအားနည်းနေရပါတယ်။နိုင်ငံပိုင်လုပ်ငန်းရဲ့ဗန္ဒာရေးအချက်အလက်တွေကိုပြည်သူသိရှိအောင်ချပြဖို့လိုအပ်ကြောင်းနိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ။